လစ်လက်နေတဲ့အရာတွေတိုင်းဒေသကြီးဝန်ကြီးချုပ်ရာထူးအတွက်မြန်အောင်မြို့နယ်မဲဆန္ဒနယ်အမှတ်၁ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးလောက်မိုးအောင်ကိုဝန်ကြီးချုပ်အနေနဲ့ခန့်အပ်တာဝန်ပေးလိုက်ပြီးဖြစ်ပါတယ်။လာမယ့်ဇွန်လ23ရက်နေ့မှာကျန်းသစ္စာကြိမ်ဆိုပြီးတာဝန်ထမ်းဆောင်တော့မယ့်ဝန်ကြီးချုပ်တစ်ကစိုက်ပျိုးရေးကဏ္ဍကိုမြှင့်တင်ပြီးအရာတွေတိုင်းရဲ့စီးပွားရေးကိုတိုးတက်အောင်လုပ်မယ်လို့လည်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်ခါကပေးပို့ထားပါတယ်ရှင်
။ဒီကနေ့အရာတွေတိုင်းဒေသကြီးလွှတ်တော်မှာမြောင်မြုတ်နယ်အမတ်ဦးလာမိုးအောင်ကိုကန့်ကွက်သူမရှိတာမို့အေယာဝတီတိုင်းဒေသကြီးဝန်ကြီးချုပ်အသစ်ခန့်အပ်ဖို့သဘောတူညီလိုက်ပြီးဖြစ်ပါတယ်။အေယာဝတီတိုင်းဝန်ကြီးချုပ်အနေနဲ့၃နှစ်ကြာတာဝန်ယူမဲ့ဝန်ကြီးချုပ်အသစ်ဦးလာမိုးအောင်ကစိုက်ပျိုးရေးကဏ္ဍကိုမြှင့်တင်ပြီးအေယာဝတီတိုင်းရဲ့စီးပွားရေးကိုတိုးတက်အောင်လုပ်မယ်လို့ရည်ရွယ်ထားကြောင်း VOA ကိုအခုလိုပြောပြလာခဲ့ပါတယ်
။လက်ရှိကြည့်ရပြီးကြည့်တဲ့အခါမှာကျွန်တော်ဒီအေယာတိုင်းရဲ့စီးပွားရေးတိုးတက်အောင်ကျွန်တော်ညီလို့ဘာလို့လဲကျွန်တော်တွေးထားလဲဆိုတော့အများစုလေသမားတွေဖြစ်တယ်လေဒီအများကြီးရှိတယ်နေရာမီဒီအများကြီးတယ်ဆိုတော့အဲ့ဒီကောင်တွေစပြီးအလိုတူလုပ်မယ်ဆိုရင်စီဝါရီတွေ့တဲ့ဘုရားနေမြန်မယ်လို့ကျွန်တော်ယူဆတယ်ဆိုတော့အဲ့ကောင်ကိုကျွန်တော်တော့ဥစားပေးမယ်မူဝါဒဘာညာတွေကျတော့ကျွန်တော်တိုင်းစီဖြစ်တယ်လို့ပြည်တော်စုကချမှာပေါ့နော်ချပြီးသားတွေကကောင်းတယ်ကောင်းတာကိုလက်တွေ့ကြကြတိုက်တိုင်းသူတို့မလုပ်နိုင်တဲ့ကမှတော့အဆင်မပြေဘူးအဲ့တော့မူဝါဒကိုလည်းစကြမမှလုပ်မယ်နီးပညာကိုလည်းပွေးမယ်နီးပညာကိုလည်းတိုးတက်အောင်လုပ်မယ်ဒီကနီးပညာအဲအားနည်းချက်ကြောင့်အခုလို
ဦးလာမိုးအောင်ရဲ့မွေးရဇာတိဟာမြန်အောင်မြို့နယ်ဖြစ်ပြီးစိုက်ပျိုးရေးဆိုင်ရာဘွဲ့ရရှိထားသူဖြစ်ပါတယ်။တိုင်းဒေသကြီးလွှတ်တော်မှာတိုင်းဒေသကြီးလွှတ်တော်အမတ်အနေနဲ့တိုင်းဒေသကြီးလွှတ်တော်ရဲ့စိုက်ပျိုးမွေးမြူရေးဆယ်မြောင်းနဲ့တယံဇာတရေးရာကော်မတီအတွင်းရေးမှူးလူမှုရေးပညာရေးကျန်းမာရေးနဲ့သဘာဝဘေးအန္တရာယ်ကာကွယ်ရေးကော်မတီဝင်အတယောက်အနေနဲ့တာဝန်ယူခဲ့ပူးသူတဦးလည်းဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်အသစ်နဲ့အတူစိုက်ပျိုးမွေးမြူရေးဆယ်မြောင်းနဲ့တယံဇာတကော်မတီမှာတာဝန်ယူခဲ့ပူးတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းကဒေါက်တာစိုးသိန်းကတော့အသစ်တက်လာမဲ့ဝန်ကြီးချုပ်နဲ့ပတ်သက်လို့အခုလိုမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။သူကခုနကစိုက်ပျိုးရေးပညာရှင်ပေါ့တည်ရတဲ့ရင်းနှီးရတဲ့အနေထားကတော့ဟိုရိုးတာပေါ့နော်ယူသားပါတယ်။ဝန်ကြီးချုပ်အနေနဲ့ဆက်ဆောင်နိုင်ရှိမရှိဆိုတာကတော့ဆက်ပြီးကြည့်ရမယ့်သဘောတော့ရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီဝင်းချုပ်တောင်ရကြီးတော့ကြီးမားတယ်ပေါ့လေ။တိုးတော့သူ့အသက်အရွယ်ဒီ53နှစ်လောက်ပဲရှိသေးတယ်။ကျမတန်ဆွမ်းတယ်ကျစိတ်ပြေးပညာရှင်ဖြစ်တဲ့ကြောင့်ဒီအတိုင်းမှာလည်းခုနကစိတ်ပြေးနဲ့ငါလုပ်ငန်းပြဿနာတွေပဲအဓိကရှိတာလေအဲ့တော့ဆရာတို့ကတည်တဲ့အနေထားတော့ဘာပြောပါအခက်ခဲလေးဆိုရှိကောင်းရှိမယ်ဒါပေမဲ့ရင်ဆိုင်ကျော်လွှားနိုင်မယ်လို့တော့ယူဆပါတယ
်လာမယ့်နှစ်တွေမှာစိုက်ပျိုးရေးကဏ္ဍတမူထူးခြားတိုးတက်အောင်လှုပ်ဆောင်ဖို့စိတ်ကူးထားတဲ့ဝန်ကြီးချုပ်တဲ့ဦးလာမိုးအောင်ကစိုက်ပျိုးရေးကဏ္ဍတိုးတက်ဖို့နဲ့စီးပွားရေးတိုးတက်နိုင်ဖို့ပြည်သူတွေကိုအခုလိုပန်ကြားလိုက်ပါတယ
်ရေသူရတည်တည်ဘသူလေးတက်တယ်ပြည်သူကမပါရင်မပြီးဘူးရအဲ့တော့ကျွန်တော်တို့အစိုးရရယ်လည်းအကုန်လုံးမရဘူးသူတို့ရယ်လည်းအကုန်လုံးမရဘူးဌာနဆိုင်ရယ်လည်းအကုန်လုံးမရဘူးအများကြီးဖြစ်ဖြစ်ပြည်သူကကျွန်တော်တို့အဲ့အစိုးရတွေဌာနတွေလွတ်တော်တွေနဲ့အမြဲတမ်းသူတက်ချင်တဲ့စိတ်နဲ့ပူးပေါင်းပါဝင်ဆောင်ရွက်ကြမှာရှိတယ်အောင်မြင်ပါပါအဲ့တော့အဲ့ဒီကျွန်တော်ပြည်သူတွေကလည်းကျွန်တော်တို့ရဲ့လိုအပ်ချက်တွေကြောပါကျွန်တော်တို့အောင်နဲ့လည်းပူးပေါင်းဆောင်ရွက်ကြပါလို့ကျွန်တော်ပြောပါတယ
်ဦးလာမိုးအောင်ဟာလာမယ့်ဇန်နဝါရီ23မှာတော့တရားဝင်ကျန်းသစ်စာကျင်းပပြီးဝင်းကြီးချုပ်တာဝန်ကိုလွှဲပြောင်းယူမှာဖြစ်ပါတယ်ရှင်